သမရဦးထင်ကျော်ယာရုကနေအနားယူလိုက်တဲ့အကြောင်းဘော်ရုနေမှာနိုင်ငံတော်သမရရုံးကနေပြီးတော့ကြေညာခဲ့ပါတယ်ဦးထင်ကျော်ရဲ့နေရာမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကိုခံထားဖို့ဖြစ်လာနိုင်တယ်ဆိုတဲ့ခံမှန်းချက်တွေလည်းထွက်ပေါ်နေတာဖြစ်ပါတယ်တခြားနိုင်ငံတွေနဲ့တိတ်ပြီးတော့မတူလှတဲ့မြန်မာနိုင်ငံရဲ့သမရယာရုအပြောင်းလဲနဲ့ပတ်သက်ပြီးတော့ VOA ဝိုင်းတော်သူဒေါက်ခင်မျိုးတက်ကဆက်သွယ်မိမြန်ရမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းဒရစ်မရှဲကအခုလိုစပြီးတော့ပြောပါတယ်ခင်ဗျာ
Tinjo had very, very limited powers because Dasu sought to assert her own authority because, you know, the election was really a referendum on her, which makes sense.
Tinjo ma kantana ana anejime si ba. Ba jang le so Dasu ga be ana go chuk kwain tha ba. Yue kaw pwe dung ga pi tu ri ga Dasu go be pon pi me pe yue che ka ja bi me. Dasu tamara ma phit aw ata si le si ne le atwet Utinjo go tha ra ba. Da jang le Utinjo ana yi twa ha naingan atwet sait ma nit na hla ba u.သူဟာတကယ်လူတော်တယောက်ဖြစ်ပါတယ်။သူကျမ်းမာရေးကောင်းဖို့ကျွန်တော်လည်းဆူတောင်းပေးပါတယ်။အရေးကြီးတာကဒေါ်စုအတွက်သူ့လိုလူတယောက်ရရှိဖို့ပဲဖြစ်ပါတယ်။ဥထင်ကျော်နေစလို့နေနိုင်မဲ့သူတယောက်ကိုသမရနေရမှာသူထားချင်မှာပါ။သူပြောတဲ့အတိုင်းမလိုက်နာပဲတကယ်အာဏာရှိတဲ့သူမျိုးကိုဒေါ်စုလိုချင်မှာမဟုတ်ပါဘူး
။ဒါဆိုဥထင်ကျော်တို့လူမျိုးဘသူဖြစ်နိုင်မယ်လို့မြင်ပါတယ်လေရှင
်။ Well, the rumor I hear is Wayne Mien, the speaker, lower house speaker, who does seem to fit.The bill for
ကျွန်တော်ကြတော့ဥဝင်းမြင့်လို့ကြပါတယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌပါသူဟာနိုင်ငံတော်အတိုင်းအမြင်လူကျင်တဲ့ပုံစံနဲ့ကိုက်တဲ့သူတယောက်ဖြစ်ပါတယ်အားထားယုံကြည်ရတဲ့သူဖြစ်သလိုဒေါ်စုဘောစစ်စာရှိတဲ့သူပုဂ္ဂိုလ်ရေးသိပ်ပြင်းထန်တဲ့သူတယောက်မဟုတ်သလိုသူလုဆွေကျင်တဲ့အလုပ်တွေကိုလုပ်နိုင်မဲ့သူပါဒါကြောင့်ဥထင်ကျော်နေရာမှာအစာထိုးထိုင်မဲ့သူဖြစ်ပါတယ
်ဒေါန်ဆန်းစုကြည်မာကတာဝန်တွေတိတ်ကိုကြီးနေတာပါဒီတာဝန်ကိုခွဲပြီးယူနိုင်မဲ့သူတယောက်ယောက်ကိုများဒေါ်စုတို့ကနေမယ်လို့ထင်ပါသလားရှင့်
That's up to her. I think every leader needs a trusted group around him or her for good advice, for a candid advice, for hard truths that the leader may not want to hear.
ဘယ်ကောင်းဆောင်မှုစုသူတို့ဘေးနားမှာသူတို့ယုံကြည်ရတဲ့လူကိုပဲထားကျင်ကြပါတယ်။အကြံကောင်းဒါမှမဟုတ်ရိုးသားပွင့်လင်းတဲ့အကြံပေးမဲ့သူစေတနာမှန်တဲ့ပေးတဲ့အကြံခေါင်းဆောင်ကမကြားခြင်းပေမဲ့လက်ခံသင့်တဲ့အကြံပေးမဲ့သူကုလထဲအနာရှိရမရှိတာဂရုမစိုက်ပဲနိုင်ငံခေါင်းဆောင်အတွက်စူးဥတီကျအောင်မြင်အောင်အထောက်အကူပေးနိုင်မဲ့သူကိုလူကျင်တယ်လို့ပြောကြမှာတယ်
။ဦးဝင်းမြင့်ကိုဒီလိုမျိုးတင့်တော်မဲ့သူလို့ရောထင်ပါသလား
။ I think well if she chooses him for that task then the most important thing is that she believes that he is the right person for her. Now, you know, because it's someone that she needs to trust in that position.
ဒီကဝန်ထမ်းစုကိုရွေးတယ်ဆိုရင်တော့အရေးကြီးတာကသူဟာဒီနေရာအတွက်အသင့်တော်ဆုံးလူဖြစ်သူမကိုယ်တိုင်ကယုံကြည်မှုရှိဖို့ပါ။ဒီရာထူးအတွက်သူမယုံကြည်ရမယ့်သူတယောက်လိုအပ်ပါတယ်။ဦးဝင်းမြင့်ဖြစ်ဖြစ်ဦးထင်ကျော်နေရာကိုယူမဲ့သူတယောက်ရောက်ပါ။ဦးထင်ကျော်ဟာအင်မတန်ရိုးသားဖြောက်မတ်တဲ့သူပါ။အင်မတန်မှလည်းနှုတ်နဲပါတယ်။ကျွန်တော်အမြင်ပြောရင်တော့ဒေါန်ဆန်းစုကြည်ကသူမတူတဲ့ခေါင်းဆောင်တယောက်ပါ။ဒါကြောင့်စူလိုချင်တဲ့သမနာကိုစူရအောင်ယူလိုက်မယ်ဆိုတာသံသယမရှိပါဘူး။
အခုလက်လက်သွားတဲ့သမရနေရမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကိုတင့်တော်တဲ့သူဖြစ်နေမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းဒက်ရစ်မစ်ချယ်ကမြင်ပါတယ်။ဒါပေမဲ့ဦးဝင်းမြင့်သမရဖြစ်လာရင်တိုင်းရင်းသားအဖွဲ့တွေနဲ့အဆင်ပြေပါမလားလို့တန်တရားရှိသူကတော့ဂျာမနီနိုင်ငံဟွန်ဘော့တက်ကတူမြန်မာရေးရာဌာနအငိမ့်စားကတိကဦးခင်မောင်စောပါ။ဦ
းဝင်းမြင့်ကတော့ဟိုလွှတ်တော်ဥက္ကဋ္ဌဖြစ်နေတယ်ဆိုတော့ရာထူးရာထူးကတော်တော်လေးမြင့်နေတဲ့လူပဲဆိုတော့ဘာသာအစီအစဉ်နဲ့ဒုတိယသမ္မတရွေးကောင်းရမယ်။နောက်ဘူသမ္မတအဖြစ်ရွေးကောင်းမယ်။ Legal procedure ရတော့မှန်တဲ့ step တွေနဲ့တော့သွားနေမှာပဲ။ဒါပေမဲ့ကျွန်တော်မြင်တာတစ်ခုရှိတာကဦးဝင်းမြင့်ကပြည်သူ့လွှတ်တော်မှာဥပဒေလွန်နေလုံချိန်မှာတိုင်းရင်းသားလွှတ်တော်အမတ်ကြီးနဲ့ပြဿနာတွေပါနေချုပ်မှုတယ်။တိုင်းရင်းသားလွှတ်တော်အမတ်ကျွန်တော်မြင်များကဦးဝင်းမြင့်ကိုမကျေနပ်ကြတယ်ပါလေရှိကြတယ်။ရှိကြတော့ဦးဝင်းမြင့်ကလည်းသမ္မတဖြစ်လာတဲ့အချိန်ကြာလို့ရှိရင်အဲ့ဒါတိုင်းရင်းသားပါတီတွေနဲ့ဒီဘဟုအစိုးရနဲ့ဆက်ဆံရေးကပို့ပြီးတော့များအထိတ်ငေါ်တွေဖြစ်လာနိုင်မလားဆိုတဲ့အချက်တစ်ချက်ကိုတော့ကျွန်တော်တွေးမိတယ်
။သမရဦးထင်ကျော်ယာရုကနေအနားယူသွားတာနဲ့ပတ်သက်ပြီးဘာအကြောင်းကြောင့်ဆိုတာကိုတရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေအရလစ်လက်နေတဲ့သမရနေရာမှာဒုသမရတဦးဖြစ်တဲ့ဦးမြင့်ဆွေကယာယီတာဝန်ယူရမှာဖြစ်ပြီးမကြခင်မှာပဲသမရအစ်ကိုရွေးချယ်ကြမှာဖြစ်ပါတယ်။